သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါ
Burmese on mobile, online, and on radio.
Mobile, online, and radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်။သောရရှိမြတ်ချက်သည်မင်္ဂလာဖျားပြားနဲ့ပြည့်စုံတော်မူကြပါစားခင်ဗျာ။ဒီနေ့ဇွန်လ10ရက်အင်္ဂါနေ့မြန်မာပိုင်းစီစဉ်များကို SPS Radio မှစတင်အသံလွှင့်နေပါတယ်ခင်ဗျာဒီနေ့အစီအစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ် Travel အောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မည့်အစီအစဉ်များမှာတော့ Denmark Migration ရပ်တည်မှုကိုလှုပ်ရှားပြည့်စုံတဲ့ဆောင်းပါးသင်ပထမဆုံးအိမ်မဝဲခင်ဘာတွေသိထားသင့်တယ်ဆိုတဲ့ဆောင်းပါးနဲ့ကျွန်ုပ်တို့မဟုတ်မဟပြောတဲ့နိုင်ငံရေးခေါင်းဆောင်မလိုလားဆိုတဲ့ဆောင်းပါးတို့ဖြစ်ပြီးဒီနေ့ခေါင်းကြီးပိုင်းသတင်းတွေကတော့ Victoria မှာတင်းကျပ်မှုများရှိုးဖို့အတွက်လမ်းမှန်ရောက်နေဟုဆိုပါကစ္စတန်မှာရထားမတော်တဆမှုကြောင့်လူ30ကျော်သေဆုံးဒေါအောင်ဆန်းစုကြည်နေအိမ်တွေငွေကြေးလိုအပ်မှုရှိနေယခုချိန်ကစပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါတော့မယ်
။ Victoria မှာတင်းကျပ်မှုများလျှော့ချဖို့အတွက်လမ်းမှန်ရောက်နေဟုဆို Victoria ကျန်းမာရေးအာဏာပိုင်တွေကပြည်နယ်ကပြဋ္ဌာန်းထားတဲ့တင်းကျပ်မှုများကိုမကြာမီလျှော့ချနိုင်ဖို့အတွက်လမ်းမှန်ကိုရောက်နေတယ်လို့ပြောဆိုပါတယ်။ Victoria မှာဒီနေ့ဒေသတွင်းကိုဗစ်ကူးစက်မှုအမှုတစ်ခုတွေ့ရှိပြီးဒါကယခုလက်ရှိဖြစ်ပေါ်နေတဲ့ကိစ္စနဲ့ဆက်ဆက်နေတယ်လို့ဆိုပါတယ်။ Genomic sequencing ကယခင်လကနိုင်ငံခြားကပြန်လာတဲ့ Hotel Quarantine ကခီးသည်နဲ့အိန္ဒိယမှာပထမဆုံးတွေ့ရှိခဲ့တဲ့ Delta variant COVID-19 နဲ့ဟပ်ဆက်နေတာကိုတွေ့ရှိတယ်လို့ဆိုပါတယ်။ဒီခီးသည်ကမေလ10ရက်နေ့က Sri Lanka ကပြန်လာပြီးဒီ virus ကိုကျေပြန့်တဲ့လူတို့ကြားကူးစက်စေခဲ့တာကိုအာဏာပိုင်များကနားလည်နိုင်ဖို့ကြိုးပမ်းနေပါတယ် Victoria ရဲ့ Deputy Chief Health Officer Alan Chang ကယခုလိုပြောဆိုပါတယ
် We know that it couldn't have been in present in Victoria before the 8th of May and therefore the chance that there's
မေလ10ရက်မတိုင်ခင်က Victoria မှာမရှိတာကိုကျွန်တော်တို့သိပါတယ်ဒါကြောင့်ဖြစ်နိုင်ဖို့အခွင့်အလမ်းကကျွန်တော်တို့မသိသေးတဲ့အစဉ်အလိုက်ကူးစက်စေတာဖြစ်နိုင်ပေမဲ့တကယ်တမ်းဖြစ်နိုင်ဖို့ကအရန်နေပါတယ်ဒါကြောင့်ဒါကကျွန်တော်တို့ကိုစိတ်ချဖို့အတွက်အားပေးသလိုဖြစ်နေပါတယ်။ပါကစ္စတန်မှာယထာမတော်တဆမှုကြောင့်လူ30ကျော်သေဆုံး။ပါကစ္စတန်နိုင်ငံမှာဇွန်လ9ရက်ကလမ်းချုံမှုဖြစ်ထားတဲ့ယထာတစ်စင်းကိုလူအပြည့်အချက်လိုက်ပါလာတဲ့တခြားယထာတစ်စင်းကဝင်တိုက်မိခဲ့တဲ့အတွက်လူ34ဦးထက်မနည်းသေဆုံးပြီးဒါဇင်များစွာထိခိုက်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။စင်ပီနေရဲ့ဝေလာနဲ့ဒေသရှိဒါဟာကီမြို့အနီးမှာဖြစ်ခဲ့တဲ့ဒီဖြစ်စဉ်မှာပျက်စီးသွားတဲ့ယထာတွဲတွေထဲပိတ်မိနေသူတွေရှိနေသေးတယ်လို့မြေထားဌာနပြောဆိုခွင့်ရှိသူတဦးကပြောဆိုပါတယ်။အဆိုပါပိတ်မိနေသူတွေကိုဆွဲထုတ်ကယ်ဆယ်ဖို့အတွက်ကယ်ဆယ်ရေးသမားတွေဟာလည်းအထူးစက္ကရိယာအကူအညီတွေအရေးတကြီးတောင်းခံထားပါတယ်။ဖြစ်စဉ်မှာယထာတွဲ6တွဲလောက်ပျက်စီးသွားတယ်လို့သိရပါတယ်။နိုင်ငံပိုင်ယထာကမ္ပဏီကစီမံခန့်ခွဲတဲ့ Millet Express ယထာတစင်းဟာကရာချီမြို့ကနေစာဂိုဒာမြို့စီဦးတည်ခုံမောင်းခဲ့စဉ်အာယုမတိုင်မီလမ်းချုံမှုဖြစ်ခဲ့လို့တွဲတချို့ဟာတခြားသံလမ်းတစ်ခုပဲရောက်နေချိန်ရာဝပင်ဒီကနေထွက်ခွာလာတဲ့ Sir Sid Express ထားနဲ့တိုက်မိခဲ့တာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်နေအိမ်တွေငွေကြေးလိုအပ်မှုရှိနေအာနာသိန်းစစ်ကောင်စီရဲ့ထိန်သိမ်းခံထားရတဲ့နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့နေအိမ်တွင်ငွေကြေးလိုအပ်မှုရှိနေတော်လဲသတင်းစကားကိုသူရှိနေကမီဒီယာများကိုထုတ်ဖော်ပြောကြားပါတယ်။သ သက်ဆိုင်ရာထိမ့်သိမ်းထားသူများကနိုင်ငံတော်အတိုင်းပင်ခံနဲ့တကွစောင့်ရှောက်နေသူများရဲ့စားဝတ်နေရေးဆေးဝါးများကိုစီစဉ်ပေးရန်တာဝန်ရှိတော်လဲဒေါအောင်ဆန်းစုကြည်ကလက်မခံလိုပဲကိုပိုင်ငွေဖြင့်သုံးစွဲရန်စီစဉ်နေခြင်းဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့နေအိမ်တွင်သူနဲ့အတူနေထိုင်သူ၉ဦးနဲ့ခွေလေးတိုက်ချီဒိုးလဲရှိတယ်လို့ရှေ့နေဒေါ်မင်းမင်းစိုးကပြောကြားချက်အရသိရှိရပါတယ်ရှိနေများကိုအတင်းတောင်းဆိုတာမဟုတ်ဘဲကုညီနိုင်ရင်ကုညီပါလို့တောင်းဆိုတာဟုသူမကဆက်လက်ပြောဆိုပါတယ်ဒေါအောင်ဆန်းစုကြည်သည်နေပြည်တော်စပူသီရီမြို့နယ်တရားရုံးတွင်အမှု၅မှုနှင့်ရန်ကုန်ရှေ့ပိုင်းခရိုင်တရားရုံးတွင်အမှု၁မှုရင်ဆိုင်နေရပါတယ်လာမည့်တရားအချိန်ရုံးထုတ်စစ်ဆေးမှုကိုဇွန်လ14ရက်နေ့သို့သတ်မှတ်ပြီးတရားအချိန်မှစ၍တပတ်လျင်ရုံးချိန်တစ်ချိန်တင်နှင်းလာအင်္ဂါနေ့များတွင်စစ်ဆေးသွားရန်ဆုံးဖြတ်ခဲ့ပါသည်တရားခွင်မှာဒေါအောင်ဆန်းစုကြည်ကတရားစွဲခံရသူ၃ဦးချင်းချင်းစကားပြောဆိုခွင့်ပေးပါရန်တရားသူကြီးကိုလျှောက်ထားရာတရားသူကြီးကသက်ဆိုင်ရာထိမ့်သိမ်းထားသည့်ရဲတပ်ဖွဲ့နှင့်ရှေ့နေအဖွဲ့တို့ညှိနှိုင်းဆောင်ရွက်ရန်ညွန်ကြားခဲ့တယ်လို့ဆိုပါသည်နုနယ်တဲ့ကလေးငယ်တွေကိုလူသက်လက်နဲ့ဘေးကင်စေတာလက်ခံနိုင်စရာမရှိဂျူလာအစောပိုင်းရက်တွေမှာစစ်ကောင်စီတပ်သားတွေကစာသင်ခန်းထဲကကလေးငယ်တွေကိုလက်နဲ့တွေဘေးကင်စေခဲ့တဲ့အပေါ်လူမှုကွန်ရက်စာမျက်နှာပေါ်မှာဝေဖန်မှုတွေဖြစ်ပေါ်နေပါတယ်ရန်ကုန်နဲ့တခြားမြို့တွေမှာလက်နဲ့အပြည့်စုံတပ်ဆင်ထားတဲ့စစ်ကောင်စီတပ်သားတွေကိုလုံခြုံရေးယူစေကကျောင်းတွေပြန်ဖွင့်ခဲ့ပေမဲ့ကျောင်းတက်သူဦးရေကတော့လေးဘုံတဘုံတော့မှပြည့်ဘူးလို့ဆိုပါတယ်။လုံချိုကြီးယူထားတဲ့စစ်ကောင်စီကတပ်သားတွေဟာကျောင်းဝင်းထဲမှာနေရာယူကြသလိုတချို့ကစာသင်ခန်းတွေထဲကကလေးတွေအနီးအနားထိရှိနေကြတာကိုလူမှုကွန်ရက်စာမျက်နှာတွေပေါ်ကပုံတွေအရသိနိုင်ပါတယ်။နုနယ်တဲ့ကလေးတွေကိုအခုလိုလူသက်လက်နဲ့တွေပေးကင်ခန်းခဲ့တာကိုဆရာတွေအနေနဲ့လည်းလက်ခံနိုင်စရာမရှိကြောင်းဝေဖန်ရေးသားမှုတွေတွေ့ရပါတယ်။ဒါကကလေးတွေရဲ့စိတ်ပိုင်းဆိုင်ရာကိုလွှမ်းမိုးသွားရင်ပြဿနာရှိတယ်လို့ကျောင်းဆရာတဦးကပြောဆိုပါတယ်။ရန်ကုန်မြို့ကကျောင်းသားမိဘတဦးကတော့ကလေးတွေကိုအသက်အန္တရာယ်ဖြစ်စေနိုင်တဲ့လက်နက်တွေကင်စီတာကအတော်လေးစင်ကြင်ညာမဲ့တဲ့လုံရဖြစ်ကြောင်းခုလိုပြောဆိုပါတယ်။ဒါကတော်တော်စင်ကြင်မှုမဲ့တာကလေးတွေကိုဒီလောက်အန္တရာယ်များတဲ့ဟာတွေကိုပေးကင်တာတော့အတော်ဆိုးတယ်ဓာရွေအပြင်ကလေးတွေကိုသူတို့ဘယ်လိုအတွေးမျိုးတွေရိုက်သွင်းမလဲဆိုတာမသိနိုင်ဘူးဓာရွေကအစပဲရှိသေးတယ်စေအုပ်စုကဘလို့မှကောင်းကျိုးမပေးဘူးအဲ့တော့ကလေးတွေကိုအိမ်မှာထားတာပဲကောင်းတယ်လို့အမိမဖော်လို့တဲ့မိဘတဦးကပြောဆိုပါတယ်ဖေဗရူလာ၁ရက်ကနေမေလ31ရက်ထိစာသင်ကျောင်းတွေနဲ့ကျောင်းဝန်တန်းတွေကိုတိုက်ခိုက်မှုအနည်းဆုံး54ခုရှိခဲ့ပြီးစစ်တပ်အုံပြုနေတဲ့ပညာရေးဝန်ဆောင်မှုပေးတဲ့နေရာတွေမှာမတော်တဆဖြစ်မှုက140ခုရှိခဲ့တယ်လို့ကုလသမဂ္ဂအပြည်ပြည်ဆိုင်ရာကလေးများရန်ပုံငွေအဖွဲ့ UNICEF ကမေလ2ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ကလေးများသင်ယူလေ့လာမှုများပြည်လုံးနိုင်ရန်မြည်သည့်အချိန်တွင်မဆိုစိတ်ချလုံခြုံမှုရှိစေရေးကိုဦးစားပေးဆောင်ရွက်ရန်လဲ UNICEF ကတိုက်တွန်းထားပါတယ်။တဲချွတ်လှုပ်ရှားသူအမွှာမောင်နှမကိုအစ္စရေးလကပြန်လွှတ်ပေးပြီးရဲနဲ့ပါလက်စတိုင်းတို့ထိတ်တိုက်တွေ့နာမည်ကြီးတက်ချွာလှုပ်ရှားသူအမွှာမောင်နှမကိုအစ္စရေးကဖမ်းဆီးထားရာကနေပြန်လွှတ်ပေးပြီးမှဂျေရုဆလင်မှာပါလက်စတိုင်းနဲ့အစ္စရေးရဲတွေထိတ်တိုက်တွေ့မှုတွေဖြစ်ပွားခဲ့ပါတယ်အစ္စရေးရဲ့သိမ်းပိုက်ခံအရှိဂျေရုဆလင်ကနေပါလက်စတိုင်းမိသားစုတွေကိုဖယ်ရှားနှင်ထုတ်မဲ့ချိန်ချောက်မှုတွေကိုစန့်ကျင်သူအသက်24နှစ်ရှိတက်ချွာလှုပ်ရှားတဲ့အမျိုးသမီးမိုနာအယ်ကိုနဲ့အတူသူ့ရဲ့အမွှာမောင်နှမဖြစ်တဲ့မိုဟာမက်တို့ကိုအစ္စရေးကဖမ်းဆီးထားခဲ့တာဖြစ်ပါတယ်။သူတို့နှစ်ဦးကိုနာယီအတန်းကြားဖမ်းဆီးထားပြီးနောက်တနင်္ဂနွေနေ့မှာအစ္စရေးရဲကပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်။အစ္စရေးရဲ့အခြေစိုက်အင်အားစီမံချက်တွေအပေါ်မချေမချမ်းရှိတဲ့ပါလက်စတိုင်းမိသားစုတွေနဲ့အစ္စရေးအခြေစိုက်နေထိုင်သူတွေကြားပိုင်ဆိုင်မှုအငင်းပွားနေရာအရှိဂျေရုဆလင်ကနေအိမ်မှာမိုနာကိုအစ္စရေးရဲတွေကတနင်္ဂနွေနေ့နံနက်ပိုင်းမှာလာရောက်ဖမ်းဆီးသွားခဲ့တာပါသူရဲ့အမွှာဖြစ်သူမိုဟာမက်ကိုလည်းတမန်ဆင့်ခေါ်ခဲ့တာကြောင့်မိုဟာမက်ဟာရဲစခန်းကိုကိုယ်တိုင်လာရောက်ဖမ်းခံခဲ့တာဖြစ်ပါတယ်ရေရှယ်ဂျာရတ်အရက်မှာဖြစ်ပွားတဲ့အတိတ်ကြုံတွေနဲ့တခြားသောမကြသေးခင်ကဖြစ်စဉ်ဖြစ်ရက်တွေမှာ မိုဟာနာပါဝင်ခဲ့တယ်လို့တန်တရားရှိကြောင်းအစ္စရေးရဲတပ်ဖွဲ့က AFP ကိုပြောဆိုပါတယ်သူတို့အမှားနှစ်ဦးစလုံးပြန်လည်လွတ်မြောက်ပြီးအိမ်ပြန်ရောက်ပြီလို့ AFP သတင်းထောက်ကသတင်းပို့ပါတယ်တမင်းမီသားစုခရစ်စမတ်ကျွန်းမှာထိမ့်သိမ့်ခံထားရတဲ့အမှုဖြေရှင်းဖို့တောင်းဆိုခရစ်စမတ်ကျွန်းမှာထိမ့်သိမ့်ခံနေရတဲ့ခိုလုံဝင့်တောင်းသူတမင်းမီသားစုကိစ္စကိုအစိုးရကဖြေရှင်းပေးဖို့ Federal Labor ကထပ်မံတောင်းဆိုပါတယ်ဒီမိသားစုကအဲ့ဒီဝေးလံတဲ့ကျွန်းမှာ2019ခုဩဂုတ်လအထက်ကဖက်ဒရယ်အစိုးရရဲ့ပြည်နှံတန်းပေးတာကိုအရေးပေါ်တရားရုံးရဲ့တားမြစ်မိန့်နဲ့နေထိုင်နေတာဖြစ်ပါတယ်။ဇူလ9ရက်နေ့ညက3နှစ်ရွယ်သာနီကာကိုသူ့မိခင်နဲ့ပတ်ကိုအရေးပေါ်ဆေးပိုင်းဆိုင်ရာပြောင်းရွှေ့ခဲ့ပါတယ်။သူမဟာဆေးရကြနေထိုင်မကောင်းဖြစ်နေပြီးယခုပတ်ဆေးရုံကိုနမိုနီးယားနဲ့ကုသခံနေရပါတယ်။ဒီဘရဲ့ပြည်ရဲ့ရေးရာပြောဆိုခွင့်ရှိသူခရစ်စတီနာကနယ်လီကဒီမိသားစုကြုံတွေ့နေရတဲ့အခြေအနေတွေကရှက်ဖို့ကောင်းတယ်လို့ပြောဆိုသွားပါတယ်တာမွေမြို့နယ်ကြားခွက်သစ်အုပ်ချုပ်ရေးမှူးသနတ်ဖြင့်လှုပ်ကြံသတ်ဖြတ်ခံရရန်ကုန်တာမွေမြို့နယ်ကြားခွက်သစ်ရက်ွက်အုပ်ချုပ်ရေးမှူးဒေါ်ဆိုးဆိုးလွင်သနတ်ဖြင့်ပြစ်သက်ခံရပြီးနောက်စစ်တပ်နဲ့ရဲများကပိတ်ဆို့ရှာဖွေတဲ့ရှိကြောင်းရက်ွက်နေပြည်သူများထံမှသိရှိရပါတယ်။အာနာသိန်းအချမ်းပစ်စစ်ကောင်စီကခန့်ထားတဲ့ရက်ွက်အုပ်ချုပ်ရေးမှူးဒေါ်ဆိုးဆိုးလွင်မှာဇွန်လ၈ရက်နေ့နာနဲ့9နိုင်ခွဲခန့်တွင်တာမွေမြို့နယ်ကြားခွက်သစ်ရက်ွက်ရှိနိဂျေတာလမ်းနှင့်သတိပဋ္ဌာန်းလမ်းတောက်တွင်သနတ်ဖြင့်ပြစ်ခတ်ခံရခြင်းဖြစ်တယ်လို့ရက်ွက်နေပြည်သူတို့ကပြောဆိုပါတယ်။အုတ်ကြီးပြစ်ခံရပြီးဆိုင်တွေပိတ်ကြတော့ဆိုလို့ကြီးလိုက်တော့ကားအဖြူထဲမှာခေါင်းကြီးမှောက်နေပြီးအဝေးကကြီးရတာဆိုတော့သေမသေးတော့မသိဘူးခဏနေတော့လူနာတင်ရင်လာပြီးခေါ်သွားတယ်ဟု၎င်းကပြောဆိုပါတယ်သတိပဋ္ဌာန်းလမ်းတွင်နေထိုင်သူကြားကွက်သစ်ရက်ကွက်အုတ်ချိုရီမှုဒေါ်ဆိုးဆိုးတွင်မှသနတ်ဖြင့်ငချက်ပြစ်ခတ်လှုပ်ကြံခံရခြင်းဖြစ်ပြီးရဲနှင့်စစ်တပ်အင်အားအများပြားရောက်ရှိလာပြီးသတိပဋ္ဌာန်းလမ်းကိုပိတ်ဆို့စစ်ဆေးနေတယ်လို့ဆိုပါတယ်ပြစ်ခတ်မှုဖြစ်ပွားရာနေရာအနီးတွင်စစ်သားနှင့်ရဲများပိတ်ဆို့ရှာဖွေနေသည့်အတွက်ဈေးဆိုင်တချို့ပိတ်ထားကြပြီးအခြေအနေကိုစောင့်ကြည့်နေရတယ်လို့သိရပါတယ်။သတိပဋ္ဌာန်းလမ်းကိုပိတ်ဆို့ပြီးနောက်ကြောင်မြောင်းအတွင်းကားပိတ်ဆို့မှုများဖြစ်လာသည့်အတွက်ယင်ထင်းရဲတချို့လမ်းရှင်းပေးနေရတာကိုမြမနောက်ကတွေ့ရှိခဲ့ပါတယ်။ဒေါ်ဆူဆူလွင်မှာစစ်ကောင်စီကအာဏာသိမ်းပြီးနောက်ပိုင်းမတ်လအတွင်းအသစ်ခံလိုက်တဲ့အုပ်ချုပ်ရေးမှုဖြစ်ပြီးရခင်ကပွဲစားလုပ်ခဲ့ဘူးသူဟုဒေကတာခန်တချို့ကပြောဆိုပါတယ
် SBS This is SBS Radio
ငွေလဲနှုန်းမှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1283ကျပ်ရရှိပြီး American Dollar ကိုမြန်မာကျပ်ငွေ1645ကျပ်ရရှိပါတယ် Australian Dollar ဟာ American 89 cent နဲ့ညီမျှပါတယ်မနေ့ပြန်ဩစတြေးလျတိုက်မှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ဆစ်ဒနီမြို့မှာအပူချိန်16ဒီဂရီစင်တီဂရိတ်ရှိပြီးမိုးရွာသွန်းနိုင်ပါတယ်။မဲလ်ဘုန်းမြို့မှာအပူချိန်14ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးညနေပိုင်းမှာမိုးရွာသွန်းနိုင်ပါတယ်။ဘစ်စဘေးမြို့မှာအပူချိန်18ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးနံနက်ပိုင်းမိုးရွာသွန်းနိုင်ပါတယ်။ပတ်မြို့မှာအပူချိန်18ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးရွာသွန်းမှာဖြစ်ပါတယ်။အက်ဒလေးမြို့မှာအပူချိန်14ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးနံနက်ပိုင်းမိုးတစ်ဖြောင်းနှစ်ဖြောင်းရွာသွန်းနိုင်ပါတယ်။ဟိုးဘဲမြို့မှာအပူချိန်73ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးရွာသွန်းမှာဖြစ်ပါတယ်။ကင်မရာမြို့မှာအပူချိန်9ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးရွာသွန်းမှာဖြစ်ပါတယ်။ဒါဝင်မြို့မှာအပူချိန်32ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးများသောအားဖြင့်နေသာမှာဖြစ်ပါတယ်
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ